to the Voice of America in Burmese.
mingla nan na khin ma khnya to da shin a lo shin lan chame ja ba si voe american tan ga ni 2018 khu ni mala 73 ye inga ni mne phe season ni ko american pi daw su myo lo washington dc ga ni dai yai thau lwin pe ni ba bi line do meter 32 40 48 do ga ni phan yu na shin nai ja da lo voe ye facebook samin na phit de voe burmese news ma le a chain ne de bi ni thau lwin pe ni ba de khnya ကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်းရသက်ပါဒီမနက်ခင်းသတင်းလေးကိုကိုချောင်းနေနဲ့အတူကြီးညာပေးမှာပါ။ဗြိတိန်မှာရုရှားတချို့ကောင်းအစိတ်ခတ်ခံရတာဟာရုရှားထုတ်စစ်တပ်သုံးအဆင့်အာရုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်တယ်လို့ဗြိတိရှဝန်ကြီးချုပ်ကအတည်ပြုပါတယ်။ဘင်္ဂလားဒေ့ရှ်ကနေနီပေါ်ကိုပြန်တန်းတဲ့ခီးစက်တင်လင်းပြတ်ကျတဲ့အတွက်လူပေါင်း49ဦးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံတွင်ရခိုင်နယ်ပိုင်းအခြေအနေဟာဂျန်နိုဆိုက်လူမျိုးတုံးတတ်ထက်မှုကျိုးလွန်ရောက်တဲ့အထိမြန်လာအတွက်ကြောင့်စုံစမ်းအရေးယူကံကြွယ်ဖို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမုံဝင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေနားဆင်လို့ပြီးကြားရမယ့်အထက်မှာဆိုရင်ဂျနီဗာမှာကျင်းပနေတဲ့ကုလလူခွင့်ရေးညီလာခံမှာမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုအခြေအနေစုံစမ်းရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဥက္ကဋ္ဌဖြစ်တဲ့မစ္စတာမာဇူကီဒါရူစမန်ဘာတွေပြောခဲ့ပါသလဲ
It has a duty to ensure that allegations of human rights violations and abuses are promptly
နောက်ပိုင်းတရင်လွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါပြင်အသက်ခံရတဲ့ကချင်းစစ်ရှောင်ဒုက္ခတဲ့နှစ်ဦးအမှုစတဲ့စစ်ဆေးနေပြီဆိုတဲ့အကြောင်းတရင်လွှာထိုင်းနိုင်ငံတောင်ပိုင်းမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ကာဒစီရဲစစ်ဆေးကိတ်ကိုဖျက်မောရကနေတိမောက်ခဲ့ရတဲ့အကြောင်းနောက်ပြီးတော့တရုတ်သမ္မတတက်တန်းကန့်တတ်မှုပေဖြစ်တဲ့ကိစ္စကမြန်မာနိုင်ငံအပေါ်ဘလို့တက်ရောက်နိုင်မှုရှိတယ်လဲဆိုတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ဖီမျိုးတက်နဲ့ကိုကျော်အောင်လင်းကကြိုးပြကြပါလိမ့်မယ်ခင်ဗျာ
ဗြိတိန်မှာရုရှားတချို့ဟောင်းဆာဂေးစကရီပယ်အသက်ခံရတာဟာရုရှားထုတ်စစ်တပ်သုံးအဆင့်အာရုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိရှဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်မှတနင်္လာနေ့ကပြောကြားလိုက်ပါတယ
် It is now clear that Mr. Skripal and his daughter were poisoned with a military grade nerve agent
Mr. Skripal နဲ့သူ့သမီးတို့ဟာစစ်တပ်သုံးအဆင့်အာရုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းအခုသေးသေးချာချာသိရပါပြီဒါဟာရုရှားကနေထုတ်တာပါဒီစိတ်ဟာနီဗစ်ချောက်လိုခေါ်တဲ့အာယုံကျော်ထိကိုက်စီတဲ့အစိတ်တမျိုးပါကမ္ဘာထိပ်တန်းကာကွယ်ဆိုင်ရာသိပ္ပံပညာရှင်တွေရဲ့ဓာတ်ခွဲကန်းကဒီဓာတုအစိတ်ဖြစ်ကြောင်းကိုအတည်ပြုပါတယ်ရုရှားဟာအရင်တုန်းကလည်းဒီလိုအစိတ်မျိုးထုတ်ခဲ့ဘူးသလိုသူတို့ဆက်ပြီးထုတ်နိုင်ကြလေရှိပါတယ်ရုရှားဆိုတာဦးစီးတဲ့ဒီလုံခြံမှုမျိုးကိုရုရှားကအရင်ကတည်းကဗက်ပြောင်းလာသူတွေကိုပြစ်မှတ်ထားလုံခြံခဲ့တဲ့ရာဇဝင်လည်းရှိပါတယ်ဒါကြောင့်ရုရှားဟာဆာဂေးစကရီပယ်နဲ့သူ့သမီးတို့ကိုအစိတ်ခံနိုင်ခြင်းအများကြီးရှိပါတယ်လို့ဗြိတိရှ်အစိုးရအနေနဲ့သုံးသပ်ကြောင်းပြောသွားတာပါမတ်လ4ရက်နေ့ကဗြိတိန်တောင်ပိုင်းမြို့ကလေးတစ်မြို့ကိုမှာရုရှားကအစိတ်ခတ်ခဲ့တယ်လို့စကရီပယ်နဲ့သူ့ရဲ့အသက်33နှစ်ရှိပြီဖြစ်တဲ့တမီးဖြစ်သူယူလီယာတို့နှစ်ဦးတတိမေလဲကြနေကြကိုတွေ့ခဲ့ရတာဖြစ်ပြီးသူတို့နှုတ်ရဲ့အခြေအနေကအခုထိဆိုးဝါးနေဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ဖို့ဗြိတိန်ကရုရှားကိုအချိန်ညှိရပေးပါတယ်ဗြိတိန်နိုင်ငံဆိုင်ရာရုရှားတာမတ်ကြီးကိုဗြိတိရှ်နိုင်ငံခြားရေးဌာနကိုဆင့်ခေါ်ပြီးနိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကရုရှားကိုအင်ကာနေ့နေ့လည်အထိမှတုံ့ပြန်ဖို့အတွက်အချိန်ပေးခဲ့တာဖြစ်ပါလေရုရှားတန်ယုံကတော့ဗြိတိန်ဟာအန်ဒီယန်နဲ့ကစားနေတာဖြစ်ကြောင်းပြောကြားခဲ့တာပါ
နောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လူပုဂ္ဂိုလ်ချင်းတွေ့ဆုံလို့ရဲဆိုတဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့ပြီးတော့မေလာထဲမှာတွေ့ဆုံကြမယ်လို့ပြန်ပြောခဲ့တဲ့အပေါ်မှာအခုချိန်ထိနောက်ကိုရီးယားဘက်ကတုံ့ပြန်မှုတွေရှိမလာသေးဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကအမေတုံးကပဲပြောလိုက်ပါတယ်နောက်ကိုရီးယားဘက်ကတိုက်ရိုက်ပြောဆိုမှုတစ်ခုခုရှိလာလေမလားဆိုပြီးတော့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့လောလောဆယ်နိုင်ဂျီးရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဦးအညီတလဆန်ကဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့တခြားကိစ္စတွေကိုခေါင်းဆောင်နဲ့ဦးမြင်နှချင်းဆိုင်တွေ့ဆုံပြီးတော့ဖြေရှင်းနိုင်မှုအရေးမှာနောက်ကိုရီးယားခေါင်းဆောင်ရဲ့ကမ်းလှမ်းချက်ကိုတမတ်ထရမ့်ကလက်ခံခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ချက်ချင်းထွက်ပေါ်မလာတဲ့အပေါ်နိုင်ငံသားဦးအညီတလဆန်ကစိုးရင်ပူပန်မှုတော့ရှိဖို့မရပါဘူးအခုတလောမှဖြစ်ပေါ်လာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်ပြီးတော့ဘယ်နေရာမှာတွေ့ဆုံကြမလဲဘယ်တိုင်းထားတိဆွေးနွေးကြမလဲစတဲ့အချက်တွေသဘောတူညီမှုတွေတော်များများလှုပ်ဆောင်မှုတွေလိုပါလိမ့်မယ်တက်ပြီးတော့ဆောင်းနေအစာပိုင်းခြေနေတွေဖြစ်တာကြောင့်မိကွန်းနေအားလုံးကိုဖြည့်ဆို့ဖို့ကမလွယ်နိုင်သေးဘူးဆိုတော့ကျွန်တော်သိပါတယ်စိတ်ရှိရှိနဲ့ဆက်ပြီးတော့ရှိနေရမယ်ဘာတွေဖြစ်လာမလဲဆိုတာကိုတွေ့ရပါလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကတင်လာနေမှာပြောဆိုခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်ကနေနီပေါ်နိုင်ငံကိုပြန်တန်းတဲ့ခီးတဲ့တဲ့လင်းတစင်းဟာကတ်မန်ဒူလေဆိပ်ကိုဆင်းဖို့ကြိုးစားနေချိန်မှာပဲပြတ်ချပြီးမီးလောင်ပောက်ကွဲခဲ့တဲ့အတွက်လူပေါင်း49ဦးသေဆုံးခဲ့ရတယ်လို့နီပေါ်အာဏာပိုင်တွေကပြောပါတယ်။ဒါကအခြေဆက် US ဘင်္ဂလားလေကြောင်းဌာနပြောခွင့်ရကတော့လင်းပေါ်မှာလင်းမှုတန်း4ဦးနဲ့အတူစုစုပေါင်း82ဦးလိုက်ပါသွားတာဖြစ်ပြီးခီးတဲ့68ဦးထဲမှာ32ဦးကဘင်္ဂလားဒေ့ရှ်နိုင်ငံသားနီပေါ်33ဦးတရုတ်2ဦးနဲ့မော်ဒတ်က2ဦးလို့ပါဝင်ပါတယ်။လင်းမြန်ဟာပြတ်မချခင်အချိန်ကလေးမှာခက်နေနေပြန်တန်းနေပြီးဟိုကွေ့ဒီကွေ့နဲ့ရမ်းနေတာတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မီးလောင်နေတဲ့ကနေဒါတို့ Bombardier Dash 8လင်းတဲကနေလူအများပြားကိုကယ်ထုတ်နိုင်ခဲ့ပါတယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်။ US ဘင်္ဂလားလေကြောင်းအကြီးအကဲ Aram Asif ကတော့ Kathmandu လေကြောင်းထိန်းချုပ်ရေးဌာနဟာဒီလင်းဆင်းသက်ဖို့အတွက်မှန်ကန်တဲ့အချက်ပြမှုဖို့ပြက်ကွက်ခဲ့ပါတယ်လို့ဆွဆွဲပါတယ်။လင်းစိတ်တာဝန်ခံအရာရှိတွေကတော့လင်းမှုတောင်ပိုင်းမှာရှိတဲ့လင်းပြေးလမ်းနားမှာရောက်နေပြီလို့ပြောပေမဲ့တကယ်တမ်းကလင်းဟာမြောက်ဘက်ကလာနေတာလို့ပြောပါတယ်။ဒါအပြင်လင်းမှုကလင်းကိုပြေးလမ်းတိုင်းတဲ့တယ်မပြေးခဲ့ပဲအဆင်ပြေရလားလို့လေးစိတ်ကမေးချိန်မှာပြေးပါတယ်လို့သာပြန်ဖြေခဲ့ကြောင်းပြောကြခဲ့တာပါ
။ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့စီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စဲဖို့လွန်ခဲ့တဲ့နှစ်ပတ်ကတောင်းဆိုထားခဲ့ပေမဲ့လည်းဖြစ်မလာတဲ့အတွက်စီးရီးယားအစိုးရနဲ့ရုရှားအစိုးရကိုအမေရိကန်ကုလသမဂ္ဂရဲ့အမေရိကန်တမတ်နီကီဟီလီကအပြစ်တင်ရှုတ်ချလိုက်ပါတယ်ကုလသမဂ္ဂအဖွဲ့နဲ့ဒီအဖွဲ့ကလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေပေါ်မှာစီးရီးယားဆိုရနဲ့ရုရှားတို့ကမထီလေးစားလုပ်လိုက်တာဖြစ်ပြီးတော့စီးရီးယားပြည်သူတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဂုဏ်သိက္ခာအတွက်ပြန်ပြီးတော့တုံ့ပြန်ရလိမ့်မယ်ရေးယူဆောင်ရွက်မှုတွေလုံးဝဖြစ်လိမ့်မယ်လို့နီကီဟီလီကလုံခြုံရေးကောင်စီစည်းဝေးမှာမနေ့တုန်းကပြောခဲ့တာပါစီးရီးယားနိုင်ငံတွင်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့နေရာတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုရပ်ပေါင်း30အပြစ်ခတ်ရစဲရေးလုံခြုံရေးကောင်စီကပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မှာအဖွဲ့ဝင်15နိုင်ငံရဲ့တခဲနဲ့ထောက်ခံခြင်းနဲ့စွန့်ဖက်တဲ့အကိုချခဲ့ပါတယ်။ဒါပေမဲ့လည်းစီးရနိုင်ငံတွင်မှာတက်ခိုက်မှုတွေကမရတန်းဆက်ပြီးတော့ဖြစ်ပွားနေကြတာပါ။အပြစ်ခတ်ရစဲရေးစွန့်ဖက်ချက်မူကြမ်းတစ်တရက်ကိုအမေရိကန်ပြည်ထောင်စုဘက်ကရေးဆွဲထားတယ်လို့အမေရိကန်သမ္မတနီကီဟီလီကဆိုပါတယ်။အဲ့ဒီမူကြမ်းတစ်ထဲမှာတော့ဝိလေကြောင်ပတ်လုပ်လို့မရအောင်စီစဉ်ထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဘလို့ရေးဆွဲထားတယ်ဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူး။ရုရှားနဲ့စီးရီးယားအစိုးရတွေကလက်ရှိအပြစ်ရရေးလုပ်ငန်းစဉ်တွေကအားနည်းချက်တွေပုံမှာအမျက်ထုတ်ပြီးတော့စစ်ဆင်ရေးတွေကိုဆက်ပြီးတော့လုပ်နေတယ်လို့လဲနီကီဟီဒီကလုံခြုံရေးကောင်စီမှာပြောခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမြန်မာပိုင်းမနေ့ဖက်အစီအစဉ်တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတွင်ရခိုင်မြောက်ပိုင်းအခြေအနေဟာဂျန်နိုဆိုက်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်လာရောက်တဲ့အနေအထားထိမြင်လာရတာကြောင့်ဒါကိုစုံစမ်းအရေးယူကင်ကြွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်မစ်ရန်ဟီလီကကုလသမဂ္ဂကိုတိုက်တွန်းပါတယ်။ဒါ့အပြင်တချင်ကရိုဝင်ဂျာရီနေထိုင်ရာနေရာတချို့မှာမြန်မာစစ်တပ်ကအခြေစိုက်စခန်းတွေဆောက်လုပ်နေတယ်လို့လည်းဆွဆွဲပါတယ်။တနင်္လာနေ့ဂျနီဗာမှာ38ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးမှာရခိုင်ပြည်နယ်အခြေအနေတွေကိုမစ်ရန်ဟီလီကအပြင်းထန်ဆုံးစကားလုံးတွေတုံ့လုံးပြီးပြောဆိုခဲ့တာပ
ါ I am becoming more convinced that the crimes committed following 9th October 2016 and 25 August 2017
26 October 9ရက်နဲ့2019 August 25ရက်နေ့တွေနောက်ပိုင်းမှာမျိုးလုံးတပ်ဖြတ်မှုလက္ခဏာရပ်တွေကိုကျူးလွန်ခဲ့ကြောင်းကျမအနေနဲ့ပို့ပြီးတော့လက်ခံလာသလိုဒီပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းအပြင်းထန်ဆုံးတိုက်တွန်းပါတယ်လို့ပြောကြားခဲ့တာပါ။ရခိုင်ပြည်နယ်မှာသာမကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွက်မှာလည်းလူနည်းစုအရက်သားတွေပေါ်မှာမြန်မာစစ်တပ်ကလူခွင့်ရချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့လည်းလူခွင့်ရကောင်စီမှပြောကြားခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်တာမကြီးဦးထန်လင်းကတော့ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးမစ်ရဟီဒီနဲ့နိုင်ငံတကာရဲ့ဆက်ဆွဲချက်တွေကိုပယ်ချပါတယ်။ဆက်ဆွဲပြောဆိုကြသလိုလူမျိုးနွယ်စုလိုက်ဖယ်ရှားတယ်ဆိုတဲ့ပြစ်မှုမျိုးတွေကိုမြန်မာအစိုးရအနေနဲ့လက်ခံမှာမဟုတ်ဘဲတပ်တွေအထောက်အထားအခိုင်အမာပြနိုင်ရင်အရေးယူဖြေရှင်းဖို့အသင့်ရှိတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်။ဒါအပြင်ကျပ်တနာရီဖြစ်ရှင်ကုလသမဂ္ဂနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပေမဲ့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်အစားထိုးခန့်ဖို့ကိုတော့တိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမိလောင်ခဲ့တဲ့ရာနဲ့ချီတဲ့ရိုဝင်ဂျာချေးရွာတွေကိုရိုဝင်ဂျာရဲ့မျက်ကွယ်မှာမြန်မာအာဏာပိုင်တွေကပြန်လည်တိစောက်နေတယ်လို့လည်းလူခွင့်ရေးနှုတ်ရှားမှုအဖွဲ့ Amnesty International ကပြောပါတယ်
။ရိုဝင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆင့်အထိကျွလွန်နေဆိုတဲ့တပ်တွေကထောက်ထားရရနိုင်အောင် စုဆောင်မှုကုလသမဂ္ဂဘက်ကစီစဉ်နေပါတယ်။ကုလသမဂ္ဂရဲ့လူမျိုးလုံးတပ်ဖြတ်မှုဟန်တာရေးဆိုင်ရာအထူးကြံပေးပုဂ္ဂိုလ်အဒမာဒင်းင်းကတရားဥပဒေအရစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အနေနဲ့တက်တေကန်ထောက်ထားတွေကိုရှာဖွေစုဆောင်သွားမှာလို့ဘင်္ဂလားဒေ့ရှ်နိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌခဇိုင်ရီယောဟုတ်နဲ့မြို့တော်ဒါကာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ကြတုန်းအခုလိုမျိုးပြောခဲ့တာပါမြန်မာစစ်တပ်ကရောညာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိကျူးလွန်တဲ့လုပ်ရက်တွေရှိခဲ့ကြောင်းတက်တေပြနိုင်မဲ့ထောက်ထားတွေကိုရှာဖွေစုဆောင်မှာဖြစ်တယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့တရားဥပဒေဆိုင်ရာစုံစမ်းစစ်ဆေးအဖွဲ့တခုကိုမြန်မာပြည်ကိုဆက်လို့ဖော်လို့ရပြီးတော့တကယ်လို့ကုလသမဂ္ဂကခိုင်မာတဲ့ထောက်ထားတဲ့တတ်မှတ်ချက်၅ခုထဲမှာပေါင်းဝင်နေဆိုလို့ရှိရင်ပြစ်မှုကျူးလွန်တွေကိုရေးယူမှာဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကြီးညာပြီးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလော်ရီကိုထုတ်ပြန်ပြပါတော့မယ်ရခိုင်ပြည်နယ်အပအဝင်မြန်မာနိုင်ငံတွေကလူနေစုတည်ရင်သားဒေသတွေမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုတီးခြားလွတ်လပ်စွာစုံစမ်းနိုင်မှုအတွက်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေရေးအဖွဲ့တို့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာကတိုက်တွန်းနေပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲအတွင်းအခုလိုတိုက်တွန်းနေကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့အဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်ထားခိုင်းလုံရင်အရေးယူဆောင်ရွက်ဖို့အသင့်ပဲလို့ပြောကြားသွားပါတယ်အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီနှစ်ပတ်လည်စည်းဝေးပွဲအတွေ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တင်းနယ်လာနေကတင်ပြဆွေးနွေးခဲ့ကြပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်တွေကတိုင်းရင်းသားလူနည်းစုတွေအပြင်ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုခံနေကြရတယ်ဆိုတဲ့အခြေအနေကလူမျိုးတုံးတပ်ဖြတ်တဲ့အခြေအနေဖြစ်တယ်လို့သူအနေနဲ့ပို့ပြီးတော့လက်ခံလာရကြောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတင်ပြသွားပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ဥက္ကဋ္ဌမစ္စတာမာဇူကီဒရုစမန်ကလည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ကတည်ရတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့လူခွင့်ရေးအခြေအနေတွေလောက်အတိုင်းအတာပမာဏနဲ့တက်ရောက်မှုတွေမကြီးမားလှပေမဲ့ပုံစံဆင်တူဖြစ်နေပြီးတော့တချို့လူခွင့်ရေးချိုးဖောက်မှုပုံစံမျိုးတွေကမြန်မာနိုင်ငံအနှံ့မှာဖြစ်နေတယ်လို့ပြောကြားသွားပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့သူတို့အဖွဲ့ရဲ့တောင်းဆိုချက်ကိုမြန်မာအစိုးရကလက်မခံဘူးလို့လူခွင့်ရေးကောင်စီကိုပြောကြားသွားပါတယ်
။ It has a duty to ensure that allegations of human rights violations and abuses are promptly, thoroughly, independently and impartially investigated.
မြန်မာနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာချက်ချင်းအသေးချာတီးကြလွတ်လပ်ပြီးတော့ဗက်လိုက်မှုကင်းကင်းနဲ့စုံစမ်းရမယ်တာဝန်ရှိပါတယ်။အခုအဲ့ဒီလိုစုံစမ်းမှုတွေကရှိမနေပါဘူး
။ဂျနီဗာမြို့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကတော့လူခွင့်ရေးကိုအလေးထားတဲ့အစိုးရကိုလူခွင့်ရေးချိုးဖောက်တယ်လို့ပြောနေတာအတိတ်ပဲမရှိဘူးလို့လူခွင့်ရေးကောင်စီမှတင်ပြသွားပါတယ်
။ Our leadership and the government shall never tolerate such crimes. We are ready to take action where there is clear evidence.
ကျွန်တော်တို့ခေါင်းဆောင်ပိုင်းနဲ့အစိုးရကဒီလိုပြစ်မှုတွေကိုဘယ်တော့မှတီးခံမှာမဟုတ်ပါဘူး။ရှင်းလင်းပြတ်သားတဲ့အထောက်အထားရရှိရင်အရေးယူဆောင်ရွက်ဖို့လည်းအသင့်ရှိပါတယ်။အင်းတင်ကိစ္စဖြစ်ပြီးတဲ့နောက်မှာစစ်စင်ရေးတွေမှာလိုက်နာရမယ့်အခြေခံကျင့်ဝတ်စည်းမျဉ်းစည်းကမ်းတွေပြဋ္ဌာန်းချက်တွေကိုချိုးဖောက်ခဲ့တဲ့စစ်တပ်နဲ့ရဲအယားရှိတွေရဲသားတွေပေါ်တရားဥပဒေနဲ့အညီရေးယူခဲ့ပါတယ်။ဒီဆောင်ရွက်မှုဟာတာဝန်ယူမှုတာဝန်ခံမှုအတွက်အပြုသဘောခြေလှမ်းဖြစ်ပါတယ်။
မြန်မာအစိုးရအနေနဲ့ UNDP, UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကပြောကြားသွားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ထဲမှာမြေထိုးဆက်တွေနဲ့မြေညှိနေတာဟာပြန်လာမဲ့သူတွေအတွက်ပြင်ဆင်နေတာဖြစ်တယ်လို့လည်းရှင်းပြသွားတဲ့အပြင်မြန်မာအစိုးရလုံသမျှကိုတန်တရားနဲ့မမြင်တင်ဘူးလို့လည်းပြောကြားသွားပါတယ်။ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကဂျိုရူးကနေရိုက်ကူးထားတဲ့ပုံတွေနဲ့တကွထောက်ပြချက်မှာတော့အရင်ကရိုဟင်ဂျာရွာတွေရှိခဲ့တဲ့နေရာတွေမှာဘူဒိုဇာတွေနဲ့မြေထိုးညှိပြီးတော့စစ်စခန်းတွေရဟတ်ရင်ဆင်းနိုင်တဲ့နေရာတွေလမ်းတွေဆောက်လုပ်နေတယ်လို့ဆွဆွဲထားပါတယ်မြန်မာအစိုးရအနေနဲ့လူခွင့်ရေးအထူးကိုယ်စားလှယ်နဲ့ရောကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပါပူးပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုတန်တမန်အဲရင်ဘာကလေးကလူခွင့်ရေးကောင်စီကိုအခုလိုပြောပါတယ
် The United States is deeply concerned by Myanmar's cessation of cooperation with the Special Rapporteur and continued non-cooperation with the fact-finding mission
မြန်မာနိုင်ငံနဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရပ်ဆိုင်းလိုက်တာရောအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုခုထိမရှိသေးတဲ့အပေါ်မှာပါအမေရိကန်ပြည်ထောင်စုကစိုးရိမ်ပါတယ်။မြန်မာစုရအနေနဲ့လူခွေးအထူးကိုယ်စားလှယ်နဲ့အမြန်ဆုံးပြန်ပြီးပူးပေါင်းဆောင်ရွက်တင့်တယ်လို့ achele shabu yi apwe gule kwenbyu dimari. Ikaindi ne miyao bai ma Rohingya lu ipo, yu miyozu lai shinin pechare lu ya dwi lu ni li ipo, dong lu mi yongji nai angwe piya bari.
Nima nangan ma, atho da piyan ya kain binyere ma, so ware lu kwenye chopa mure shini zhe sure ache nigo, iyu yopa damaga ga so yin zhang, iyu dandama Mr. Gal Hellegard ga.
We deplore the ongoing climate of fear, insecurity, impunity, and lack of rule of law in Rakhine State.
ရခိုင်ပြည်နယ်ထဲမှာစိုးရိမ်ကြောက်လန့်စိတ်တွေမလုံခြုံမှုတွေအပြစ်ရှိသူတွေအရေးယူမှုကလည်းကင်းလွတ်နေတဲ့အခြေအနေတွေတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေတွေပေါ်အေးအေးကအံ့ဩတုန်လှုပ်ရပါတယ်။အဲ့ဒီအခြေအနေကြောင့်နောက်ထပ်ထွက်ပြေးနေတဲ့ဒုက္ခသည်တွေရှိနေတယ်။လူသားချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထောက်အပံ့တွေကိုအကန့်အသတ်နဲ့ပဲပေးနိုင်ပါတယ ခြေအနေတွေကိုဖန်တီးပေးဖို့မြန်မာအစိုးရကို EU ကတိုက်တွန်းပါတယ
်မြန်မာအိနီးချင်းတရုတ်နိုင်ငံကတော့ငြိမ်းချမ်းတဲ့အဖြစ်ရရှိနိုင်ရေးမြန်မာအစိုးရရဲ့ဆောင်ရွက်မှုတွေကိုထောက်ခံကြောင်းအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုနိုင်ငံတကာအသိုင်းအဝိုင်းကလေးစားရမယ်လို့ပြောကြားသွားပါတယ်မြန်မာနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံတကာအနေနဲ့အပြုသဘောဆောင်တဲ့ပံ့ပိုးမှုတွေပေးရမှာဖြစ်တယ်လို့လည်းတရုတ်ကိုယ်စားလှယ်မစ်ဆောင်တန်ဝီကစကားပြန်ကနေတဆင့်ပြောကြားသွားခဲ့ပါတယ
် The issue of the Rohingya is a domestic issue of Myanmar
Rohingya ကိစ္စဟာမြန်မာနိုင်ငံရဲ့ပြည်ဝင်ရေးကိစ္စဖြစ်ပါတယ်မြန်မာနိုင်ငံထဲမှာတမိုင်းကြောင်းအရာရောဘာသာရေးအရာရောတိုင်းရင်းသားလူနည်းစုအရာရောပြဿနာတွေရှိခဲ့တာဖြစ်ပါတယ်ရိုဟင်ဂျာရီအပေါ်အကြမ်းဖက်တိုက်ခိုက်တဲ့အပေါ်တရုတ်နိုင်ငံကရှုတ်ချပါတယ်။နိုင်ငံတည်ငြိမ်အောင်မြန်မာအစိုးရရဲ့အာထုတ်ဆောင်ရွက်မှုတွေကိုတရုတ်ကထောက်ခံအားပေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဆွေးနွေးညှိနှိုင်းဆောင်ရွက်နေတဲ့အပေါ်ထောက်ခံပါတယ်
။အာဆီယံအဖွဲ့ကဖိလစ်ပိုင်ကိုစလဲပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်တွေကလူသားချင်းစာနာမှုအခြေအနေအပေါ်အာဆီယံကစိုးရိမ်ကြောင်းနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုအပါအဝင်အကြမ်းဖက်ဆောင်ရွက်မှုအလုံးကိုရှုတ်ချတယ်လို့ပြောကြားသွားပါတယ်။ဒုက္ခသည်တွေပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့သဘောတူခဲ့တဲ့အပေါ်အာဆီယံကကြိုဆိုသလိုဒုက္ခသည်တွေတကယ်ပြန်လာနိုင်တဲ့အခြေအနေဖန်တီးပေးဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ထိထိရောက်ရောက်ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အတွက်လည်းအာဆီယံအဖွဲ့ကလူ့အခွင့်အရေးကောင်စီမှတောင်းဆိုသွားခဲ့ပါတယ်ရှင်။
မဆူမြမွန်ပြောပြသွားတာပါအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါကချင်ပြည်နယ်မန်စီမြို့အတွင်းကစစ်တပ်ကန့်တတ်နေမြေအတွင်းမှာမလာရှိရနေကတွေ့ရှိခဲ့တဲ့တည်ဆုံးနေတဲ့ကချင်စစ်ဆောင်ဒုက္ခသည်မြောက်ရဲ့အမှုကိုစပြီးတော့စုံစမ်းစစ်ဆေးနေပြီးမျက်မြင်တက်တဲ့နှစ်ဦးကိုလည်းမင်းကစစ်ဆေးခဲ့တယ်လို့ဆိုပါတယ်တည်ဆုံးသူနှစ်ဦးကဥကောင်းကိုတနက်နေ့ပြစ်တက်ခံရတယ်လို့ယူဆရတဲ့အကြောင်းအဲ့ဒီမှုကိုအဆအဆုံးလိုက်ပါကူညီနေတဲ့သူတို့ကပြောပါတယ်အသေးစိတ်ကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကပြောပြပါလိမ့်မယ
်ကချင်စစ်ဆောင်ဒုက္ခသည်ဦးဖော်ခန်းရော်နဲ့ဦးအင်ခွန်နော်ဆန်းကဒေါ်ကျန်နော်ဆန်းတို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမြို့နယ်စခန်းမှုဦးမျိုးတန်းကပြောပါတယ
်အမှုကတော့ပနံပါတ်9ပေါ့ဗျာပုံမှန်တော့တင်လဲဖွင့်လာဟုတ်ကဲ့ဦးမစစ်ဆောင်ရှိပါသေးတယ်သူတို့သားစုတွေပါဖြစ်ပြီးတော့အဖြေထွက်လာပါတော့သူကကျတော့လမ်းပြောပါမယ်
စုံလန်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်းရှိသူတွေကအသေးစိတ်ထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့လည်းလွန်ခဲ့တဲ့နှစ်ရက်ကစလို့အမှုသက်သက်ဆိုင်တဲ့သူတွေကိုစတင်စစ်ဆေးနေပြီဖြစ်ကြောင်းမိသားစုနဲ့နှိစပ်သူတဦးဖြစ်သလိုဒီအမှုကိုအစဆုံးကူညီဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတဦးကပြောပါရယ်မျက်မြင်သက်သေတွေကိုထပ်မံစစ်ဆေးဖို့ရှိနေတယ်လို့ကူညီဆောင်ရွက်ပေးနေသူကဆက်ပြောပါရယ
်ကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနေရောက်ပေါ့သူတို့နေရောက်ကိုမနေ့ကတော့ဆစ်ပြီးသွားပြီပေါ့ဒီနေ့ကြတဲ့ခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့ဒီနေ့ကတော့စကမူတို့သူတို့ဆယ်တန်းစောင်းသူတို့အဲ့ဒီဟာရှိတယ်ဆိုတော့3နာရီခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီဟာကျတော့သူတို့ခပရာယံပေါ့အခုအသက်ခံရတဲ့ဂျေးရွာပေါ့နော်အဲ့ဒီဟာဟိုအုပ်ချုပ်ရေးမှုတွေကိုသူတို့ပြန်ပြီးမှခေါ်လာတာရှိတယ်ပြသူတို့နေရောက်လာမယ်ပေါ့နော
်သူတို့တိတ်ဆုံးရတဲ့အကြောင်းရင်းကတော့ဆီအောင်ဆစ်ဆေးချက်ထွက်လာမှာပဲအတည်ပြုနိုင်လိမ့်မယ်လို့စကမူဦးမျိုးတန်းကပြောပါတယ်ဒါပေမဲ့အလောင်းတွေကိုတူဖော်ရေးနေရာမှာကိုယ်တိုင်လိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတနက်နေ့ပြစ်ခတ်ထားရတယ်လို့ယူဆအကြောင်းပြောပါရယ
်ကျွန်တော်တို့ကိုယ်တိုင်အမှသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုယ်တိုင်မြင်ခဲ့တယ်အခုလောလောဆယ်ဆရာဝန်စစ်ချက်ကတော့တရားရုံးရောက်မှသူထွက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိချယုံကြည်လို့ရတာကတော့ဒီဗဇက်မှာဒီတနက်ကိုသိပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်က
အုံနောက်တွေဦးကောင်းခုနဲ့အကုန်လုံးကပွင့်ထွက်သွားတာဗျဟုတ်မြင်းမြင့်တက်တဲ့ဒီရပြောဆိုချက်အရဒီနှစ်ဦးကဖမ်းဆီးထိန်းသိမ်းခံရရဲ့ဇနဝါရီလ30ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆကြောင်းလည်းသူကပြောပါရယ်သူတို့နှစ်ဦးပြောက်သွားတဲ့အချိန်ကစလို့မိသားစုဝင်တွေအနေနဲ့အချိန်ချင်းလိုက်ရှာခဲ့ပေမဲ့မတွေ့နိုင်မဲ့ဖြစ်ရကနောက်ဆုံးမှသူတို့ကိုမြှုပ်ထားတဲ့နေရာကိုကွပ်ပြီးကန့
ကျွန်တော်တို့ဆွန်စားပြီးမှရှာတဲ့ကတော့အဲညချိန်တော့အလောင်းမတွေးခဲ့ဘူးပေါ့သူတို့ပြန်လာတယ်တရက်ဟိုနိုင်ပိုင်းလေးပဲကြာတယ်ပေါ့ဒါပေမဲ့ဒီမတ်လ၈ရက်နေ့မှာကျွန်တော်တို့အယောက်20လေးယောက်နဲ့သူတို့သွားရှာတယ်သွားရှာတဲ့ကတော့အခုမှသူတို့ဒီနည်းနည်းအချိန်ယူမှပါပြီးမိသားစုသူတို့အခုဒီဆုံးသွားတယ်မိသားစုဝင်နေပဲသူတို့သွားရှာကြတယ်ကျွန်မျိုးအတိုင်းဝိုင်းနေပေါ့ဘယ်လောက်ပဲဟိုမရှေ
ကျွန်တော်တို့ကဟိုတက်ကြတော့ဒါပြရမယ်ဆိုမှအနေရတော့သူတို့အချင်းယူမှရှာတယ်ကျွန်တော်ကကျွန်တော်မတ်လ၁၇ရက်နေ့၁၇ရက်ကြော်ကြော်လေးမှာသူတို့ဒီအလောင်းကိုတွေ့တယ်ပေါ့ဟုတ်တိစုံသူဥပေါ်ခံရုံနဲ့ဥအင်ခွန်နော်စန်းတို့နှစ်ဦးပျောက်ဆုံးသွားပြီး၃၈ရက်ကြာမှသူတို့ရဲ့ရုပ်လောင်းတွေကိုမိသားစုဝင်တွေကတွေ့ရှိခဲ့ရဖြစ်ပါရဲ့ခင်ဗျာဒါကတော့ပြည်ဝီမြန်မာပြည်တရင်တော့ကုစ
ကာဒစီဟာမလ၁၂ရက်နေ့မနက်ပိုင်းမှာစစ်စေးရေးလုံနေတဲ့ရေကင်းကိုဖျက်ပြီးတော့မောင်းပြရကနေတိမ်မောက်ခဲ့ပြီးတော့အဲ့ဒီမှာလူရှိဦးဖမ်းဆီးခံရရတယ်လို့တူဦးကတော့ကားမောက်တာကြောင့်ဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့သိရပါတယ်အကြောင်းစုံကိုVOA မြန်မာပိုင်းရဲ့သတင်းတော့မအေးမှာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာထိုင်းနိုင်ငံတောင်ပိုင်းဆုံကလာပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေတ
မ်းမောက်သွားခဲ့တာကြောင့်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ဦးကိုဖမ်းဆီးမိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒေါက်တာဦးကျော်တောင်းကဆိုပါတယ
်။ဒီမလေးရှားနေကြပြီးသွားပြီ။အဲ့ဒီမှာကားနဲ့စီးတင်ပြီးတော့မြန်မာနိုင်ငံသားဟာကိုပြန်ဆောင်လာတဲ့ကားနဲ့စီးကခရီးစက်ကိုဖြတ်လာတယ်။ဟိုလမ်းကင်းစက်ထဲမှာတောင်းတဲ့ရေးတွေကပြေတော့တားတယ်။တားတော့သူတို့ကရမပေးဘူး။ဖြတ်လာတော့အဲ့ဒါကိုရေးစက်ထဲကရခိုင်တော့မရဘူး။မရဘဲနဲ့မောင်းပြေးတယ်။မောင်းပြေးတော့တကြီးကစစ်တွေကိုတက်ကြီးတော့မှောက်သွားတယ်။တကြီးကလွတ်သွားတယ်။အဲ့တိမ်းမိတဲ့အချိန်မှာမြန်မာနိုင်ငံသားရှိရပါတယ်လူသမီးတယောက်ပါတယ်တယောက်ကတိုင်ဟာတော့ပြင်းထန်တယ်လို့ဖြစ
်။2018ခုနှစ်အတွင်းထိုင်းမလေးနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကို၃ချိန်ထက်မနည်းကုညီကယ်ဆယ်ရေးတွေလုပ်နိုင်ခဲ့ပေမဲ့လူကုန်ကူးတဲ့သူတွေကိုဖမ်းဆီးနိုင်ဖို့အတွက်အခက်အခဲတွေရှိခဲ့ကြောင်းဦးကျော်တောင်းကပြောပါတယ်
။ပြောချင်တာကတော့လူကုန်ကူးမှုကိစ္စရောက်ကိုမြန်မာလူကုန်ကူးမှုတပ်ဖွဲ့ရောထိုင်းလူကုန်ကူးမှုတပ်ဖွဲ့ရောနိုင်နိုင်နဲ့မတားဖြစ်နိုင်ဘူးလို့ပြတ်ထန်းထားတဲ့ဥတွေကလည်းပဲလူကုန်ကူးမှုကိစ္စတွေကိုနိုင်နိုင်နဲ့မထင်ရှားနိုင်ဘူးဆိုတာကိုကြားရဖြစ်တယ်
။မလာ၁၂ရက်နေ့မှာဖြစ်ပွားခဲ့တဲ့လူကုန်ကူးမှုမှာတော့ထိုင်းမလေးနယ်စပ်ဟိုင်ရင်လီစိတ်ကနေမလေးနယ်စပ်ကိုဝင်ဖို့အတွက်တဦးကိုဘတ်ငွေ1500ခန့်ပေးခဲ့ရတယ်လို့လည်းဖန်ဆီးခံရတဲ့မြန်မာတွေကဆိုပါတယ်။မြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့ထိုင်းနိုင်ငံသားကားမောင်းသမားကိုတော့ရဲစခန်းမှာဆက်လက်စစ်ဆေးမှုတွေပြုလုပ်နေပြီးနောက်ွယ်ကနေခိုင်းစေတဲ့လူကုန်ကူးသူတွေကိုဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းစုံကလာရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူပေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာတော့ထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရာ2ဖြစ်ဖော်ပြထားပါတယ်ရှင်
။မအေးမှာပြောပြတော့တာပါ။တရုတ်နိုင်ငံမှာသမ္မတတက်တန်းကတ်တက်ထားတာကိုပယ်ဖျက်လိုက်တာကတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကကျတဲ့ခေါင်းဆောင်မှုခံမာရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရမီဒီယာတွေဘက်ကကာကွယ်ပြောဆိုပါတယ်။ဒါပေမဲ့တုံးသက်သူတွေကတော့အဲ့ဒီလောက်ရကြောက်တရုတ်နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရတဖြည်းဖြည်းပုံမပွင့်လင်းလာနိုင်တယ်ဆိုတဲ့ညွှန်မှန်းချက်တွေမှေးမှိန်သွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေမှာသလဲ။ဒီအကြောင်း VOA သတင်းတောက် Victor Brady သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါပါ
။73ချိန်မြောက်တရုတ်ပြည်သူ့ကွန်ဂရက်လွှတ်တော်ကနေအရင်သမ္မတတက်တန်း2ချိန်ကန့်သက်ထားတာကိုပယ်ဖျက်လိုက်ကြကြောင်းလက်ရှိဒုတိယသမ္မတတက်တန်းထမ်းဆောင်နေတဲ့သမ္မတရှီကျင်းပင်
ရာသပံ အုပ်စိုးသွားမှာကို စိုးရိမ်မှုတွေ ပေါ်နေချိန်မှာ တရုတ်စိုးရပိုင် Global Times သတင်းစာက ရဲဘော်ကြီး ရှီကျင်းပင်ကို ဝိုင်းရံပြီး တရုတ်ကွန်မြူနစ်ပါတီ ဘိုကော်မတီရဲ့ ခိုင်မာတဲ့ ဥဆောင်မှုနောက်မှာ တသွေးမတိန် လိုက်ပါနိုင်ရေးဟာ တရုတ်အနာဂတ် ပန်းတိုင်အတွက် အခရာကျတယ်လို့ ဆိုလိုက်ပါတယ် ဒါအပြင် အစိုးရပိုင် China Daily သတင်းစာကြီးကလည်း ဖွဲ့စည်းအုပ်ချုပ်ပုံမှာ အခုလိုတက်တန်းကန့်တာတာကို ဖြုတ်ပေးလိုက်တာကြောင့် ဘယ်ကောင်းဆောင်မှရာသပံသမ္မတလုပ်မယ်လို့မဆိုလိုဘူး လက်ရှိပြည်ပြောင်းလဲရေးပြီးပိုအားကောင်းလာဖို့နဲ့ လက်စားမှုတိုက်ဖျက်ရေးတိုးမြှင့်လုပ်ဆောင်ဖို့သာ အဓိကယူရတာဖြစ်တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ် 1982ခုနှစ်က ဖွဲ့စည်းပုံမှာသမ္မတတက်တန်းကန့်တတ်ခဲ့တာကို အခုလိုဖြေလျှော့ပေးဖို့လွှတ်တော်တဲ့မဲခွဲရာမှာ လွှတ်တော်ကိုယ်စားလှယ် 3000 နီးပါးရှိတဲ့ထက်ကအများစုက ထောက်ခံလိုက်ပြီး ကန့်ကွက်မဲ 2မဲနဲ့ ကြားနေမဲ 3မဲသာ ရှိခဲ့ပါတယ် အမေရိကန်နိုင်ငံ ရှီကာဂို တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ
ဂျယ်လီယန်ကအခုဖွဲ့စည်းပုံပြောင်းလဲချက်ရဲ့အဓိကဆိုလိုချက်ကိုဒါကရှီကျင်းပင်ဟာဒီနေ့ကာလပြုတ်နိုင်ငံအမြင့်မားဆုံးခေါင်းဆောင်မှုအဆက်မှာအထင်ရှားရှိနေတယ်ဆိုတာကိုတရုံဝင်အတိအမှတ်ပြုလိုက်တဲ့သဘောပါပဲ။ဒါအပြင်ပါမောက္ခရန်ကားဆက်ပြီးတရုတ်နိုင်ငံအခုလိုတိုးတက်လာအောင်အရင်ဖြစ်ဖြစ်ပြောင်းလဲခေါင်းဆောင်တိတ်ဆောင်ဖိန်နိုင်ငံရေးစီးပွားရေးရာထေရှားမှုတွေလုပ်ပေ
this point, of course, the leadership.
This is more of the Gongzong, the Indian Piazza like Daga, Nangandema, Nangaya, Tencho Muri, Porto, Lola, Pien, Sibaya, Le, Portencho Lare, so that the war Pinibari. Because such a neck and Dremale, Sibaya, Portencho Lare, Bago, Yola Gale,
Akulu, Tamara, Tatan, Kantarago, Shotala Mubo.
ဒီလိုလူမှုမီဒီယာကွန်ရက်တွေမှာလည်းဝေဖန်မှုတွေတချို့ရှိခဲ့တာနဲ့ပတ်သက်ပြီးမေးမြန်းရမှာပါမခရန်ကစက်ပြီးဒီစနစ်တမ်အန်အော့ဆိုဒီအော်သော်ရီတီဇ်ဟက်အခုကနိုင်ငံရေးစနစ်ရရောခေါင်းဆောင်မှုကပါသတင်းမီဒီယာတွေကိုပိုထိန်ချုပ်လာတဲ့သဘောဖြစ်လာပါတယ်အခုပြောင်းလဲအပေါ်ငကိုတွေကမချေနှက်သူတွေကိုပိုပြီးတော့မချေမနှက်ဖြစ်သွားစေနိုင်ပါတယ်အဲ့ဒီတော့တရုတ်မြန်မာရေးလေ့လာသူဒေါက
ကျခိုင်မာတဲ့ခေါင်းဆောင်မှုရဖို့လိုတယ်လို့အခုခန်းစားလာရပြီးပြင်ဆင်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒီအမှန်ချက်ကြီးတွေဖြစ်တဲ့စီဝါရေးဆက်တိုးတက်ဖို့နဲ့ဆိုရှယ်လက်နိုင်ငံဖြစ်ဖို့စောင့်ကြည့်ရဖွဲ့တွေကိုအခုဖွဲ့စည်းပုံပြောင်းလဲမှုမှာအဓိကထည့်ခဲ့ပေမဲ့အများသိမ်းမသိကြဘူးလို့ဒေါက်တာလှကျော်စောကထောက်ပြပါတယ်။ဒီကွန်မြူနတီပါတီထဲမှာပေါ့ဒီအစိုးရထ
အခုတရုတ်ပြောင်းလဲကနေမြန်မာနိုင်ငံအပေါ်မှာလည်းစီးပွားရေးဟာအထောက်အကူဖြစ်စေနိုင်တယ်လို့ဆိုပါတယ်
။ရှီကျင်းပင်ကဆက်ပြီးတော့ဒါသမရဖြစ်နေမယ်ဆိုရင်ပူတင်နဲ့ policy line ဖြစ်တဲ့ one belt one road ကိုပိုလမ်းမစီမံရေးကပို့ပြီးတော့အမြဲတမ်းထက်ထက်နဲ့ပို့ပြီးသွက်သွက်လက်လက်ဖြစ်လာမယ်ဆိုရင်သူကအင်းကြီးသားချင်းနိုင်ငံတွေကိုရောကမ္ဘာစီးပွားရေးတွေအတွက်အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ပုံမကောင်းမွန်လာနိုင်စရာရှိတယ်။အဲ့တော့ကျမတို့ပမာကြီးကအင်းကြီးသားချင်းနိုင်ငံလည်းဖြစ်တယ်ဖွံ့ဖြိုးတဲ့ဆက်နိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်ကျမတို့အတွက်လည်းအကျိုးတစ်စုံတရာရှိနေလို့ဖြစ်မှာ
။ဒါအပြင်မြန်မာနိုင်ငံငင်းချိုင်းအတွက်လည်းအလားအလာကောင်းသွားစေမှာပါလို့ဒေါက်တာလှကျော်စောကဆက်ပြောပါတယ
်။ငင်းချိုင်းအတွက်ပို့ပြီးတော့တည့်ရောက်နိုင်ရင်ဒါဖြစ်လို့လေဆိုတော့သူတို့ဆောက်မယ်ဒီ one belt one road ကဘာသာတည်းကိုဖြတ်မဲ့လမ်းနေရာဒီငင်းချိုင်းပြန်ဖြစ်နေတဲ့နေရာတွေကိုဖြတ်မှာလေ။အဲ့ဒီနေရာတွေကမစွဲမချောင်ပိုင်းငင်းချိုင်းရမှာလေ။အဲ့ခါကျတော့စီးပွားရေးတွေတက်လာအောင်သူတို့ကူညီနိုင်မှာတွေရှိပါလေ။အဲ့ခါကျတော့ငင်းချိုင်းအတွက်လည်းတစုံတရာတိုးတက်လာနိုင်စရာတွေရှိပါလေ။
အခုလိုချိန်မှာအေရှားဆိုဆိုက်တီအဖွဲ့ရဲ့တရုတ်ကျွမ်းကျင်သူအိုဘယ်ရှက်ကအခုတရုတ်လျက်ကြောင်တချိန်တော့ကတရုတ်နိုင်ငံမှာနိုင်ငံရေးရာတဖြည်းဖြည်းပွင့်လင်းလာမယ်လို့မှန်းဆထားချက်တွေကမေးမိန်သွားပြီလို့ဆိုနေပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOE ကိုအကြံပြုစာရေးသားပေးပို့လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။လိုင်းတိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကီလိုဟတ်1509ပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေဘက်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာတင်ကားစာကိုလည်းနားဆင်ကြဖို့ရှိပါတယ်။ပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီအစိုးရရဲ့ဝင်ငွေကဘယ်လောက်ရှိတယ်လဲ။အစိုးရဘယ်ကနေငွေတွေဝင်နေတယ်လဲ။အဲ့ငွေတွေကိုသူတို့ဘယ်လိုပြန်သုံးရမလဲ။ဝင်နေတဲ့ဝင်ငွေ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်။အဲ့ဒါအပြင်တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်းဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြတ်မက်ဆေ့ချ်နဲ့အတူတင်ပြပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက The Daily Star သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။နိုင်ငံတကာရဲ့အရေးယူအပြစ်ပေးမှုကနေရှောင်ရှားနိုင်ရေးအတွက်မြန်မာအစိုးရကမျက်စိပိတ်ညှဉ်းဆဲနေတဲ့အတိုင်းလူနည်းစုတိုင်းရင်းသားတွေကိုအကြမ်းဖက်ရှင်းလင်းချေမှုန့်နေတာကတော့ဆက်လက်ပြီးတော့ဖြစ်ပွားနေသေးရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေကိုသူ့မျိုးပေါ်မှာလက်ခံနေထိုင်ခွင့်ပေးထားရခြင်းမှာမြန်မာအစိုးရကတော့သူ့ရဲ့ရည်ရွယ်ချက်နှမျိုးလေးကပထမခြေလှမ်းအဖြစ်စစ်တပ်တီကိုနေဆက်တစ်လျှောက်မှာဖြန့်ကျက်ချထားနေပါတယ်။နှစ်နိုင်ငံကြားဒုက္ခသည်တွေနေရပြန်ပို့ရေးသဘောတူညီချက်ပြုလုပ်ထားပေမဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရရင်းကိုပြန်မလာနိုင်အောင်ကြိုတင်ဟန်တားဖို့ဖြစ်ပါတယ်။ပိုးပြီးတော့ဆိုးတဲ့ဒုတိယချက်ကတော့ရခိုင်ပြည်နယ်အတွင်းမှာကြန့်ရှိနေစေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကိုထွက်ပြေးအောင်လုပ်ပြနေတာဖြစ်တယ်လို့យေတာထားပါတယ်။မြန်မာအစိုးရနဲ့မဟာမိတ်တရုတ်နိုင်ငံကလွဲလို့နိုင်ငံတကာအတိုင်းအဝန်ကရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုပြစ်တင်ရှုံချနေကြတာပါ။ဂျိုရုကနေရိုက်ကူးထားတဲ့မငင်းနိုင်တဲ့အထောက်အထားတွေအရရိုဟင်ဂျာတွေနေထိုင်တဲ့ကြီးရွာတွေကိုလူယူဖျက်ဆီးနေကြပါတယ်။အခုချိန်အထိတော့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကလည်းပြစ်တင်ရှုံချတဲ့ကြေညာချက်လောက်နဲ့ပဲရပ်တန့်နေကြပါတယ်။ဒီလောက်နဲ့တော့မြန်မာအစိုးရရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးအစီအစဉ်တွေရပ်တန့်သွားစေမှာမဟုတ်ပါဘူး။ရည်ရွယ်ပြပေးတာမျိုးမဟုတ်ဘဲမြန်မာအစိုးရကိုဘလောက်ကြာကြာစီယုံပြောဆိုနေကြဦးမှလဲလို့မေးခွန်းထုတ်ထားပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုမခံရဘဲလှုပ်ဆောင်နေတဲ့မြန်မာအစိုးရရဲ့အစုလိုက်ပုံလိုက်တပ်ဖြတ်တဲ့စစ်စင်ရေးဟာအောင်မြင်နေပါတယ်။ကမ္ဘာနှံ့ကတခြားအာဏာရှင်အစိုးရတွေကလည်းဒီနီးလန်းကိုမှတ်သားနိုင်ယူနေကြပါလိမ့်မယ်လို့យေတာထားပါတယ်ခင်ဗျာ
။ဆက်လက်ပြီးကနေဒါနိုင်ငံထုတ် The Toronto Star တင်စာမှာတိုနီဘောမန်យေတာထားတဲ့ရိုဟင်ဂျာတွေကိုဘယ်သူကူညီကယ်တင်နိုင်မလဲဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်ရှင်။ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇာယီရတ်အယ်ဟူစိန်ကဒီပတ်တွင်မှပဲမြန်မာစစ်တပ်ကရိုဟင်ဂျာလူနည်းစုအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ွယ်ရှိကြောင်းသတိပေးပြောကြားလိုက်ပါတယ်လို့ဆောင်းပါးကိုအစချီရေးသားထားပါတယ်။လွန်ခဲ့တဲ့6လလောက်ကစပြီးရိုဟင်ဂျာ9သိန်းကျော်ဟာမြန်မာပြည်တွင်းကပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရပြီးဒီဒုက္ခသည်တွေကိုနေရပ်ပြန်ပို့နိုင်ဖို့အစီအစဉ်တွေလုပ်နေပေမဲ့လည်းအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ရှိနေသေးတယ်လို့သိရပါတယ်။ကနေဒါ Liberal ခေါင်းဆောင်ဟောင်းရိုဟင်ဂျာအရေးဆိုင်ရာအထူးကိုယ်စားလှယ် Bob Ray ကသူ့ရဲ့ကြားပြတ်အစီရင်ခံစာမှာလူခွင့်ရေချိုးဖောက်မှုဆိုင်ရာပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့လိုအပ်တယ်လို့နိုင်ငံတကာကိုတိုက်တွန်းထားပါတယ်။ Bob Ray ကသူ့ရဲ့နောက်ဆုံးအစီရင်ခံစာကိုကနေဒါနိုင်ငံလွှတ်တော်ကိုသတင်းပတ်အနည်းငယ်အတွင်းမှတင်သွင်းဖို့ရှိပါတယ်။တကယ်လို့ဒီရိုဟင်ဂျာကိစ္စဟာလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့အနေအထားပေါ်ပေါက်ခဲ့မယ်ဆိုရင်ကနေဒါနိုင်ငံအနေနဲ့ဘာဆက်လုပ်မလဲ။ဘာမှမလုပ်ပဲဒီတိုင်းလက်ပိုက်ကြည့်နေတာဟာအဖြေမဟုတ်ဘူး။နောက်ဆုံးကတော့ American သမ္မတ Trump လက်ထက်မှာကမ္ဘာနိုင်ငံတွေဟာမိမိအကျိုးကိုသာလိုလားကြပေမဲ့ဝန်ကြီးချုပ် Trudeau ရဲ့အစိုးရကတော့ဒီလိုမဟုတ်ပါဘူးဆိုတာပြသနိုင်မဲ့အခွင့်အရေးဖြစ်တယ်လို့ရေးသားထားတာဖတ်ရှုရပါတယ်ရှင
်။လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်ကအခြေခံစဘာစီလုံးတက်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလောက်သားရှားပါမှုအပါအဝင်အ ခက်ခဲမျိုးစုံကြုံနေရတဲ့တောင်သူလယ်သမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်အီးမေးလ်လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်တော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက် VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွေနဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါတယ်ရှင
်။ဒီကညဒရိုက်ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရစေခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် Indian Tone အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါ။ဒီနေ့မနေ့တွေတင်ပြပေးမယ့် ATM အသုံးကတော့
inCahoots with.
So, re, a tong me phit par ni. Sa long bang wa, I N N, a twi ma, a che ma, C A H O O T S, cahoots ga, di niya ma, pyin tit sa ga, cahoot ga ni sin tet la da phit par ni. Pyin tit lo cahoot ga lo, ain ngai kle lo long gao ti bi ya par ni. I N N ga, a che ma, so ro, ain ngai kle de ma, bo shin.အိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ ADM အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြံ့ကြံ့ရဲကြံ့ရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီအသုံးရပတ်တဲ့လို့ George ကိုပြီးတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahootsAnd they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာနေပဲ။မူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
In cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒါကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါမယ်အရင်ကြားမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်တိုင်းပြည်ရဲ့စီးပွားရေးနဲ့ပတ်သက်လာရင်လက်ရှိမှာအစိုးရကဘယ်ကဏ္ဍကိုအဓိကအာရုံစိုက်လုပ်နေတယ်လုပ်နေတာတွေအောင်မြင်မှုရှိမရှိလူလူကဘယ်ချက်တွေကြည့်ပြီးတော့သိနိုင်မလဲလူလူနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီးပွားရေးဘိုင်းကိုအစိုးရကတကယ်တမ်းအာရုံစိုက်လုပ်လာနိုင်ခြေရှိတဲ့အလားအလာစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သုံးသပ်ချက်ဆောင်မရေးသားထားသူကြီးပြူကြီးမဲ Facebook စာမျက်နှာကိုစီစဉ်သူတွေကတူဖြစ်တဲ့ကိုကျော်စောခိုင်ကိုကိုကျော်ကျော်တင်းကဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
ကိုကျော်သောခိုင်ရေးတဲ့ဒီစောင်းမပေါ်လေအဲ့တည်းမှဒီအစိုးရကလောလောဆယ်မှာမက်ထရိုစီးပွားရေးတည်ငြိမ်မှုရဖို့စူးစမ်းနေတယ်လို့ရေးသားဆွေးရပါတယ်ဆိုတော့ကျွန်တော်တို့ VOA ပရိသတ်နားလည်အောင်လို့ဒီလိုမက်ထရိုစီးပွားရေးတည်ငြိမ်မှုရဖို့စူးစမ်းနေတယ်ဆိုတာကိုရိုးရှင်းတဲ့အသုံးလုံးနဲ့ပြောမယ်ဆိုရင်အစိုးရကဘယ်ကိစ္စတွေကိုတကယ်တမ်းအာရုံစိုက်လုပ်နေလဲဆိုတာရှင်းပြပေးပါလားခင်ဗျဟု
တ်ကဲ့အဓိကတော့တိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးလွှမ်းခြုံပြီးစဉ်းစားတာပါဈေးကွက်ကြီးတစ်ခုလုံးကိုခြုံပြီးစဉ်းစားလိုက်တာတိုင်းပြည်ရဲ့ပြည်ပကုံတော်ရေးနိုင်ငံသားကလာတဲ့ရင်းနှီးမြှုပ်နှံမှုအခြေအနေပြီးတော့ကျွန်တော်တို့မြန်မာငွေကြေးရဲ့တန်ဖိုးပေါ့မြန်မာငွေကြေးနဲ့နိုင်ငံသားငွေလဲလဲနှုံးနေမြန်မာငွေဖောင်းပွားနှုံးအစိုးရရဲ့ဝင်ငွေနဲ့ထွက်ငွေ GDP ဒီလိုဟာမျိုးတွေအားလုံးကိုအဓိကအာရုံစိုက်ပြီးလုပ်နေတဲ့ဟာကိုမက်ခရိုစီးပွားရေးလို့ဆိုလို့ရှင်တာနည်းနည်းချက်ပြောမယ်ဆိုလို့ရှင်တော့ဥပမာဆိုကြပါစို့ခဏအစိုးရရဲ့ဝင်ငွေကဘယ်လောက်ရှိကြလဲအစိုးရဘယ်ကနေငွေတွေဝင်နေကြလဲအဲ့ငွေတွေကိုသူတို့ဘယ်လိုပြန်သုံးရမလဲဝင်နေတဲ့ဝင်ငွေကနည်းပြီးလုံးစရာတွေကများနေလို့ရှိရင်တခြားငွေရပေါက်တွေကိုဘယ်လိုရှာနိုင်မလဲအဲ့တော့အစိုးရကမလုံနိုင်တော့ဘူးဆိုလို့ရှိရင်ရောပုဂ္ဂလိကကိုဘယ်ကဏ္ဍတွေကိုလွှဲပေးဖို့ဖြစ်နိုင်မလဲပုဂ္ဂလိကကမှရောလုံနိုင်တဲ့အစွမ်းအစရှိသလား ငွေကြေးတောင်းတင်မှုမျိုးရှိသလားမရှိဘူးဆိုရင်ဥမာဆိုကြပါစို့ဘန်ရဲ့အခန်းကဏ္ဍကဘယ်လောက်လဲသူတို့ငွေချေးပေးနိုင်မလားဘန်လုံးလုံးတွေကိုဘယ်လိုထားမလဲတင်မလားချမလားအဲ့လိုကိစ္စမျိုးတွေကိုအဓိကထားပြီးကြင်တွင်နေတာကိုဟိုမက်ခရိုစီဝိုင်းပြင်မှုရအောင်လုပ်နေတယ်လို့ကျွန်တော်ဆိုလို့ရှင်တာပါ
ဟုတ်ကဲ့ပါခင်ဗျာဆိုတော့လက်ရှိအင်တိုဒီပါတီဦးဆောင်တဲ့အစိုးရပေါ်လေဒီအစိုးရကဒီမက်ခရိုစီဝိုင်းတည်ငြိမ်မှုရဖို့စူးစမ်းနေတယ်ဆိုတော့အခုချိန်ထိလှုပ်ထားသမျှတွေထိရောက်တယ်မထိရောက်ဘူးအောင်မြင်တယ်မအောင်မြင်ဘူးစသည်အားဖြင့်ဆိုတော့ကိုလူလူကလက်တွေ့အားဖြင့်ဘယ်ချက်တွေကိုကြည့်ပြီးတော့များသိနိုင်ပါမလဲခင်ဗျာ
နိုင်ငံများငွေလဲလဲနှုံဆိုတဲ့ဟာမျိုးကြတော့ချက်ချင်းသိနိုင်တဲ့ဟာမျိုးပါဥမာသူနဲ့ဆက်ဆက်ပြီးတော့ငွေပေါင်းပေါင်းနှုံဆိုတာလေဒီငွေလဲလဲနှုံနဲ့ဆက်ဆက်ပြီးတော့သိနိုင်တဲ့ဟာမျိုးပါပဲနောက်တစ်ခုကုန်စည်နှုံးလိုဟာမျိုးတန်တုံးနှုံးလိုဟာမျိုးတွေကြတော့လေကျွန်တော်တို့နှိဝတ်ထားလို့ရတဲ့ကိစ္စမျိုးတွေမဟုတ်ပါဒါပေမဲ့နည်းနည်းသိရခက်တဲ့ဟာတွေရှိတာပေါ့ဘတ်ဂျက်လိုဟာမျိုးကျွန်တော်တို့နိုင်ငံသားကုန်သွယ်ရေးလိုဟာမျိုးနောက်တစ်ခုကဟို bill of payment ဆိုတဲ့ BOP လိုဟာမျိုးပေါ့နော် export ဘယ်လောက်ရှိတယ် twin ကုန်ဘယ်လောက်ရှိတယ်ဆိုတဲ့ဟာမျိုးတွေကလည်းထုတ်ပြန်ပေးနေမှာပြည်သူလူထုကသိနိုင်ပါလိမ့်မယ်ဒီမှာကျွန်တော်နည်းနည်းပြောချင်တာကဥမာ bill of payment လိုဟာမျိုးကြတဲ့အခါကျတော့သူကတနိုင်ငံလုံးမှာရှိတဲ့နိုင်ငံသားငွေအဝင်အထက်ကိုကြည့်ရဗျာအဲ့တော့ဆော့ဆော့ပြောတဲ့ပြပကုံတော်ရေးဆိုတာဒီကောင်ရဲ့အစိပ်ပိုင်းအကြီးတစ်ခုပေါ့နော်အဲ့ဒီလိုဟာမျိုးတွေပေါ့ bill of payment နည်းနည်းအရေးကြီးတယ်သူကအပေါင်းထက်မှာကျွန်တော်တို့နိုင်ငံသားအရန်ဝင်ငွေဆိုတဲ့ဟာမျိုးဖြစ်လာမှာပေါ့ဒီကောင်မျိုးတွေကသူကထောက်ပြန်နေမှာကိုသူလူထုကသိနိုင်တဲ့ဟာမျိုးတွေပေါ့ဒါပေမဲ့ခက်တာကဒီဟာတွေကြောက်လဲတစ်ခါလေကြတော့လူထုကစိတ်ဝင်စားတဲ့အင်္ဂန်းနေမဟုတ်ပြောင်းသူတို့ပို့ပြီးအဓိကစိတ်ဝင်စားတာကုံစင်းလုံးဟာနိုင်နေတာ
။ဟုတ်ကဲ့ကျွန်တော်လည်းအခုတော့ဖြတ်ပြေးခြင်းလို့ပါဆိုတော့လူလူကသူတို့နဲ့ဓာတ်ရိုက်သူတို့ဘောကိုဓာတ်ရိုက်တိတ်ရောက်နေတာကကုံစင်းလုံးဟာမျိုးဆိုတော့လက်ရှိချိန်မှာကကျွန်တော်တို့လည်းပြည်တွင်းမှာအတန်တွေကြားနေရတယ်ကုံစင်းလုံးကကြားသွားတာမရှိဘူးကုံစင်းလုံးကတက်တာကြီးပဲရှိတယ်ဆိုတော့မက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့ကြိုးစားနေတာတွေကထင်တော့မအောင်မြင်သေးဘူးလို့ပြောမယ်ဆိုရင်ကောမှားသလားခင်ဗ
ျဒီဟာကကျွန်တော်တို့မက်ခရိုနဲ့တော့မဆိုင်တော့ဘူးလို့မိုက်ခရိုပိုင်းကိုရောက်သွားပြီလို့ကျွန်တော်ထင်တယ်ဗျ။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဥမာဆိုကြပါစို့နော်။ဒီမက်ခရိုဆိုတာကဥမာကျွန်တော်ကဟိုတနိုင်ငံလုံးအတိုင်းအတာနဲ့ GDP လိုဟာမျိုးစဉ်းစားနေတဲ့အချိန်မှာမိုက်ခရိုပိုင်းမှာကျတော့အခါကျတော့လုပ်ငန်းရှင်ကသူ့ပစ္စည်းတစ်ခုလုံးရဲ့ဝယ်လိုအားရောင်းလိုအားလိုဘာလို့ဟိုကြည့်နေတဲ့ဟာမျိုးကိုအဲ့တော့လူထုနဲ့တိုင်းရိုက်ဆက်ဆက်တဲ့အပိုင်းကမိုက်ခရိုပိုင်းမှာပို့ပြီးများတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒီဟာကိုလည်းပဲကိုကျော်စောခန့်ရေးတဲ့ဆောင်းပါးထဲမှာလည်းပြောထားပါတယ်ဒီစီးပွားရေးလုပ်ငန်းတစ်ခုချင်းစီကိုသေးသေးကြည့်တာမိုက်ခရိုစီးပွားရေးလို့ရှင်းပြထားတာကျွန်တော်ဖတ်ရပါတယ်ဆိုတော့အဲ့ဒီလိုတစ်ခုချင်းစီကိုအခုအချိန်မှာအစိုးရအနေနဲ့အသေးစိတ်မကြည့်နိုင်သေးဘူးဆိုတဲ့သဘောမျိုးရေးထားတာလည်းတွေ့ရပါတယ်ဒီတော့ကဒီမိုက်ခရိုစီးပွားရေးကလူလူများစုကြီးစီးပွားရေးအဆင်မပြေမပြေဆိုတာနဲ့ဓာတ်ရိုက်သက်ဆိုင်နေတယ်ဆိုတဲ့အခါကျတော့ဒီမိုက်ခရိုစီးပွားရေးလူလူနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီးပွားရေးဘိုင်းကိုအစိုးရအနေနဲ့ဘယ်ချင်းဘယ်ဆင်းလောက်မှာကြည့်လာနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းနိုင်ပါတယ်ခင်ဗျာ
micro ဆိုတာကတော့ကျွန်တော်သူ့စက္ကလုံးမှာဟောပဲ microscope ပေါ်မှာတင်ကြည့်တဲ့သဘောမျိုးပေါ့လေဟိုအသေးစိတ်ကြည့်ရတာပေါ့သူကတစ်ပင်တစ်ပင်ချင်းစီကိုကြည့်တဲ့သဘော macro ကတစ်တော်ကြီးတစ်ခုလုံးကိုပြောပါဆိုရင်အဲ့တော့ macro အစိုးရအဆုံးဖြတ်ပေးနေတဲ့အချိန်မှာ micro ကအဓိကကကုမ္ပဏီပိုင်ရှင်တွေလုပ်ငန်းရှင်တွေနဲ့သူကဟို local government တွေနဲ့ပုံသက်ဆိုင်တဲ့အပိုင်းဖြစ်လာတယ်ကွာအဲ့တော့macro ကတကယ်ကျေပြန့်တာတော့မှန်တယ်ဒါပေမဲ့ micro မှာမအောင်မြင်မဲနဲ့တော့အလုတ်ကင်နေမဖန်ပြီးနိုင်ဘူးတပြည်လုံး GDP တက်လာတယ်ဆိုရင်တစ်ခါလေတာမျိုးကိန်းကနားမဖြစ်နေလူလူကစားလို့ရတာမဟုတ်ဘူးတူချင်း GDP တက်လာဖို့လိုတယ်ဆိုလိုတာ micro မအောင်မြင်စဉ်းရမှုချော့ချတယ်ဆိုရင်ကိစ္စမျိုးတွေကလည်းမဖြစ်လာနိုင်ဘူးအဲ့တော့ဆိုလိုတာကတနိုင်ငံလုံးဆိုတဲ့လွှမ်းခြုံမှုတဲ့ဆိုင်ရင်ကျွန်တော်တို့ကဒေသတစ်ခုချင်းစီကိုကြည့်ဖို့လိုလာတယ်ဒါပေမဲ့အဆက်ဆက်တော့ရှိရမှာပေါ့လေဘိုးအစိုးရ policy ကလုပ်ခဲ့အစိုးရတစ်ခုချင်းစီနဲ့ like ပြောညီတွေရှိဖို့လိုလာတယ်ဒါပေမဲ့ကျွန်တော်ပြောချင်တာ micro ကအစိုးရကင်တွယ်တယ်ဆိုတဲ့အခါတဲ့ဒေသဆိုင်ရာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေနဲ့ပို့ပြီးတော့ဆက်ဆက်လာတယ်အပိုင်းပေါ့အဲ့တော့သူကဟို macro ဘယ်အထိကောင်းမှmicro စနိုင်မယ်ဆိုတာမျိုးတော့မရှိပါဘူးဒါပေမဲ့ macro တည်ငြိမ်လာလို့ရှိရင် micro မှာလုံးလုံးကန်လို့ပိုကောင်းလာနိုင်တဲ့အနေအထားတွေရှိပါတယ
်ဟုတ်ကဲ့ macro တည်ငြိမ်လာရင် micro မှာလုံးလုံးကန်လို့ပိုကောင်းလာမယ်ဒါပေမဲ့လက်ရှိအခြေအနေမှာကခုနပြောသလိုဒေတာဆိုင်ရာအစိုးရကိုလေကျွန်တော်တို့ဒီမှာကျွန်တော်တို့မြန်မာနိုင်ငံနေနဲ့ဆိုတော့ပြည်နယ်တိုင်းဒေတာကြီးအစိုးရတွေဘက်ကရောဒီအစိုးရတွေနေနေကရောဒီသူတို့တက်ဆိုင်ရာဒေတာတွေမှာပြည်နယ်နဲ့တိုင်းဒေတာကြီးတွေမှာဒီလို micro စီးပွားရေးလူလူနဲ့တိုင်းရဲ့တက်ဆိုင်တဲ့စီးပွားရေးကိုဒီနေ့ဒီအချိန်မှာထိထိရောက်ရောက်တိုးတက်အောင်လုပ်နိုင်တယ်လို့ရောတွေ့ရပါလားခင်ဗျာ
အဲ ဒီဟာနဲ့ပတ်သက်တဲ့ indicator တွေပေါ့နော်ဒီတိုင်းဒေတာဂျင်စီတစ်ခုလုံးရဲ့ဟိုဘယ်ကဏ္ဍတွေမှာအပြောင်းလဲတွေဖြစ်လာတယ်ဘယ်ကဏ္ဍတွေမှာတိုးတက်မှုတွေရတယ်ဆိုရတာမျိုးတော့ကျွန်တော်သိချာချာမကြည့်ဘူးဒါပေမဲ့လုံနေကြတာတွေကတော့ကျွန်တော်တို့သတင်းတွေကြားရတာပေါ့ဗျာအဓိကကတော့ရန်ကုန်တိုင်းဒေတာကြီးလို့ဟာမျိုးမှာကြတော့ကျွန်တော်တို့သတင်းကပို့ထွက်တာပေါ့ဥမာအထူးစီးပွားရေးဆောင်တွေရှိတဲ့ကြောက်ဖြူတို့လိုတဝဲတို့လိုဒီဒီတင်းလိုက်တိုင်းတို့ဘက်ကအတန်မျိုးကပူကြရတယ်ဗောဗျာဥမာဆိုလိုတာတခြားပကိုးတို့မကွေးတို့ဘက်ကတော့အဲ့လိုမျိုးတိတ်ကြရတဲ့ဟာမျိုးမရှိဘူးဗျာ
ဒါတော့ကိုချိုချိုတင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာလွန်ခဲ့တဲ့250အလဘမပြည်နယ်မှာအသားအရောင်ခွဲခြားမှုဆန့်ကျင်တိုက်ဖြစ်တဲ့ခြေတက်ပွဲလူညိုရေးရဲတွေနဲ့အပြင်းထန်ဖြိုခွင်းနှိမ်နှင်းတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်ကာလအမေရိကန်ဂျပန်နေစခန်းသွင်းထိန်းသိမ်းခဲ့တဲ့အကြောင်းတွေကိုကိုအောင်နဲ့တူမတ်ခွာညိုကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာနားဆင်ပါ
ဒီဘက်တူတာဆောင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုအဲလဘားမားပြည်နယ်ဆယ်မာမြို့ကအာဖရိကန်အမေရိကန်လူမျိုးတွေရဲ့ဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရခြင်းအတွင်းအဲ့ဒီအဖြစ်အပျက်မှာကိုယ်တိုင်ပါဝင်သူတွေရဲ့အတွေ့အကြုံကိုအရင်ဆုံးတင်ပြပေးမှာပါ
အသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိခြေတက်ဆန္ဒပြခဲ့ကြပါတယ်မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခရီးကိုခြေတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပီတာစ်တရားမှာရင်ဆိုင်ဆုံးတွေ့ခဲ့ရပါတယ်ရဲတွေကဆက်ပြီးတော့ခြေတက်ဆန္ဒပြတာမျိုးမလုပ်ဖို့ပြောခဲ့ပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ပြီးကြော်ဖြတ်ဖို့ကြိုးစားခဲ့တာမှာရဲတွေကမျက်ရည်ယိုပုံးတွေကိုအုံပြုပြီးရရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့ပါတယ်
။ဒီတရားရဲ့မိယာလူပြူအစွမ်းရောက်မျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့အကောင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်တွင်းစစ်အပြီးဆရာမမနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်အမတ်ဖြစ်သူအက်ဒမွန်ပတ်တက်ရဲ့နာမည်ကိုပေးထားတာပါ။သွေးဆိုးနဲ့တင်းငွေနေနေချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ်ဂျွမ်နာဘလန်ကတုံလို့ချောက်ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစ
ေ But before we could turn around it was too late they came in from both sides the back and the front and they were just beating people
ကျမတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်သူတို့ကနှစ်ဖက်စလုံးကနေလာနေတာပါရှိကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်။နောက်သူတို့ပြစ်တဲ့မျက်ရည်ယိုဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျက်ဘာမှလည်းမမြင်ရတော့တုံလုံးချောက်ချားမိပါတယ်လို့ဂျွမ်ဘလန်ကပြောသွားတာပါ။အဲ့ဒီခြေတက်ပွဲမှာအဓိကကြတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာ FD Rees ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင
်။ You know I think so that march and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူးနောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုတ်ဒီနဲ့ရိုက်ကြတော့လူတွေလဲကြပြူစားနဲ့ဘိုးလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာရီစ်ကပြောသွားတာပါ
You are ordered to stand where you are This march will not continue
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူလူရဲရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်ဆက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မြေဆက်အထိသူတို့ရပ်ပိုင်ခွင့်နဲ့ဆုံးရှုံးနိုင်တာကြောင့် NDA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါတယ်အဲ့ဒီလူလူရဲတွေတားဆီးနေတဲ့အက်ဒမန်ပတ်တက်စ်ဒရာနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတည်တည်လေးကတ်လွတ်ခဲ့တဲ့ဆယ်ရီမစ်ချယ်မော့စ်ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ်
I felt that if we turn around or if we give up, it'll never happen. So in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တိုးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျွန်မပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးသင့်ရင်လည်းဆွံ့ရမှာဆိုတော့ကျွန်မလက်မြောက်အရှုံးမပေးခဲ့ပါဘူးအထူးသဖြင့်ဒီဆယ်မာမှာကျွန်မတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါ
ဒ
ဒီနေရာမှာကြတော့နိုင်ငံတွင်းတန်းတူညီမျှအခွင့်အရေးရအောင်ဆောင်ရွက်ခဲ့တဲ့လက်နက်မရှိသူအင်အားမဲ့သူတွေဟာသူရဲကောင်းတွေလို့ဆိုရမှာပေါ့ဗျာ။အာဏာပိုင်တွေဘက်ကအကြမ်းဖက်ဖို့ရည်ရွယ်ချက်ရှိရင်တော့အာဏာမဲ့သူတွေရတဲ့ရပိုင်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေသူတွေအတွက်တော့ဒီလိုတောင်းဆိုရင်အသာအနာခံအခက်မသိရင်အသက်တောင်တင်နိုင်တာကိုလည်းဘေးချိတ်ပြီးလုပ်ခဲ့ကြတာကိုကြည့်တော့ဒီကနေ့အမေရိကန်ပြည်ထောင်စုဟာဘာကြောင့်အိမ်မက်တွေကိုလက်တွေ့အကောင့်တွေပေါ်နိုင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတနိုင်ငံဖြစ်လာလဲဆိုတာကိုနားလည်သဘောပေါက်မိပါရဲ့ဗျာ
။ဆယ်မမြို့မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တနင်္ဂနွေနေ့ရက်သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
။ I can remember coming down and seeing people who were on the bridge running back towards George Washington Carver home where I live.
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်။အိမ်ကတခန်းတွင်ဝင်ရောက်နေသူတွေကိုလူလူရဲရာရှိကလူငယ်တွေကိုနှိမ်သုံးတဲ့နေကာတွေအဲ့ဒီမှာမနေကြနဲ့ဆိုပြီးပြောပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ။
အမေရိကန်တောင်ပိုင်းမှာဆန်လေးပွဲဖြစ်ဆိုခွင့်နဲ့တခြားနိလန့်တွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်နောက်ဖက်ချမ်းမှာနေထိုင်ကြတဲ့ဂျပန်နွေဘွားသသိန်း2000လောက်ကိုအမေရိကန်ဆိုရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းစခန်းတွေမှာနေထိုင်စေခဲ့ပါတယ်ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်အီကျွန်းကပလဲစိတ်ကမ်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လောက်ခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လို့ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်တည်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိမ့်သိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ When the Japanese government attacked Pearl Harbor, they attacked me as an American.
ပလဲစိတ်ကမ်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါ။ဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော်ပါဘူး။ဒါဟာနိုင်ငံတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နက်တာကပြောသွားတာပါ။အောက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နက်တာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြီးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ပုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတစ်ယောက်လည်းဖြစ်ပါတယ်။
1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပင်မလွှတ်တော်အစအဦးနာမှာလဲဂျပန်အမေရိကန်အထိတ်အမှတ်နေရာတစ်ခုကို2000ပြည့်နှစ်မှာစောက်လုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လဲရည်ရွယ်စောက်လုပ်ထားတာပါရှင်။
ဒါကတော့ကူအောင်စီစဉ်တင်ဆက်တဲ့တူတာဆိုရင်အမေရိကန်တခွင်အပတ်စဉ်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။နျူကလ িয়ার လက်နက်ထုတ်လုပ်မှုစွမ်းရည်နဲ့ပတ်သက်လို့မကြသေးခင်ကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ထုတ်ဖော်ပြောကြားချက်ဟာတာဝန်မဲ့တဲ့လုပ်ရဲ့အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နှစ်ဦးလုံးသဘောတူခဲ့ကြပါတယ်။မကြသေးခင်ကသူတို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြခဲ့တာပါ။မတ်လ18ရက်ရုရှားသမ္မတရွေးကောက်ပွဲမတိုင်ခင်သတင်းပတ်အနည်းငယ်အလို့လွှတ်တော်နှစ်ရက်လုံးကိုရုရှားသမ္မတပူတင်မိကွန်းပြောကြားရမှာရုရှားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်အသစ်တွေတိုးတက်ထုတ်လုပ်နိုင်စွမ်းရှိနေကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။အချို့လက်နက်တွေဆိုရင်အမေရိကန်ဒါမှမဟုတ်နေတိုးမဟာမိတ်အဖွဲ့ရဲ့ဘလို့ဒုံးကျည်ကာကွယ်မှုစနစ်မဆိုပြန်ပြီးထိထိရောက်ရောက်ပြစ်ခတ်နိုင်တယ်လို့သမ္မတပူတင်ကဆိုပါတယ်။သူမိကွန်းပြောတဲ့အချိန်မှာလေရေအောက်မှာမောင်းနေနိုင်တဲ့နျူကလ িয়ার စွမ်းအင်သုံးယင်းအပြင်
အကွာဝေးအကန့်အသတ်မရှိပြစ်နိုင်တဲ့နျူကလ িয়ার စွမ်းအင်သုံးခရုစ်ဒုံးကျည်တွေနဲ့အခြားလက်နက်ခဲယံမျိုးစုံကိုဗီဒီယိုနဲ့တရုတ်ဖော်ပြခဲ့ပါတယ်။ဒါ့အပြင်အဲ့ဒီဗီဒီယိုထဲမှာလက်နက်ထိပ်ဖူးတွေအပြည့်စုံတပ်ဆင်ထားတဲ့တိုက်ချင်းပစ်အကြီးစားပဲထိန်တက်ဒုံးကျည်တွေကိုပြသထားပြီးအဲ့ဒီတဲကဒုံးကျည်တစ်ခုဆိုရင်အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုဥတီထားတဲ့ပုံစံမျိုးဖြစ်နေပါတယ်။နျူကလ িয়ার လက်နက်စွမ်းရည်အပေါ်ရုရှားအစိုးရရဲ့တရုတ်ဖော်ပြသမှုဟာနိုင်ငံတကာအရေးမှာတာဝန်သိသိဆောင်ရွက်နေတဲ့နိုင်ငံတစ်နိုင်ငံရဲ့အပြုအမူမဟုတ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟက်သာ နျူဝက်ကပြောပါရယ်မစ္စတာပူတင်ရဲ့မိကွန်းနဲ့အတူတရုတ်ဖော်ပြသွားတဲ့ဗီဒီယိုအရရုရှားနိုင်ငံမှာဒီလိုနျူကလ িয়ার လက်နက်စွမ်းအားတွေရှိနေတယ်ဆိုတာအမေရိကန်ပြည်ထောင်စုကနှစ်ပေါင်းအတော်ကြာကတည်းကသိရှိထားတာကိုအတည်ပြုပေးလိုက်တာဖြစ်ကြောင်းဟက်သာ နျူဝက်ကဆိုပါရယ်အရင်နှစ်ပေါင်း10နှစ်ကျော်ကတည်းကရုရှားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိတယ်ဆိုတာကိုအမေရိကန်ဘက်ကသိရှိထားခဲ့ပေမဲ့ရုရှားဘက်ကတော့ငြင်းဆိုခဲ့တာပါဒီရာစုအတွင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုသမ္မတထရမ့်ကကောင်းကောင်းနားလည်ပြီးအမိမြေကိုကာကွယ်ဖို့အခိုင်အမာဆုံးဖြတ်ထားသလိုအင်အားအပြည့်စုံနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဆောက်ရှောက်သွားမှာဖြစ်တယ်လို့မစ်နျူဝက်ကပြောပါတယ်ဒါအပြင်အမေရိကန်စီရေးကာကွယ်ရေးစွမ်းရည်တွေဟာအခုရောနောင်ကာလတွေမှာပါအကောင်းဆုံးအဖြစ်ရှိနေမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။အမေရိကန်ဆိုရအနေနဲ့ကာကွယ်ရေးအသုံးစရိတ်ဘတ်ဂျက်အသစ်ဒေါ်လာဘီလီယံ900ကျော်ရှိနေကြောင်းဟက်သာ နျူဝက်ကပြောပါတယ်။ဒါကြောင့်လည်းအမေရိကန်စစ်တပ်ဟာဘယ်တော့ငားနဲ့မှမတူအောင်ပုံမှန်အင်အားတောင့်တင်းလာဖို့ရှိတယ်လို့လည်းယုံကြည်နေကြောင်းသူကဆိုပါတယ်။သမရရဲ့နျူကလ িয়ার အင်အားသုံးသပ်ချက်အစီရင်ခံစာကလည်းတချို့အခြေအနေတွေကိုရှင်းပြထားတာပါ။ဒီအစီရင်ခံစာအရနျူကလ িয়ার လက်နက်တပ်ဆင်မှုအပိုင်းမှာအမေရိကန်ကပုံမူခင့်မီအောင်လှုပ်ဆောင်နေပြီးဘသူမှရှင်းပြလို့မရတဲ့လက်နက်စွမ်းရည်ကိုဆက်လက်ထိန်းသိမ်းထားနိုင်တယ်ဆိုတာကိုအသေးချာပြသနေကြောင်းမစ်နျူဝက်ကပြောသွားပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့တဘောရအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မှာကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA American တန်ခါနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိတိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားပါမယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာရုရှားတရှုပ်ဟောင်းဆာဂေးစခရပယ်အစိတ်ခတ်ခံရတာဟာရုရှားထုတ်စစ်သက်3အာယုံကြောထိကိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကပြောပါတယ်ဒီစိတ်ဟာ Novi Chok လို့ခေါ်တဲ့အာယုံကြောထိကိုက်စေတဲ့အစိတ်တမျိုးပါရုရှားဆိုကဦးစီးတဲ့ဒီလောက်ကျန်မှုမျိုးကိုရုရှားအရင်ကတည်းကလည်းဗက်ပြောင်းလာသူတွေကိုပြစ်မှတ်ထားလောက်ကျန်တဲ့ရာဇဝင်ရှိတာမို့အခုရုရှားဟာဒီတရှုပ်နဲ့သူ့တမီးကိုအစိတ်ခတ်နိုင်ခြင်းအများကြီးရှိတယ်လို့ဗြိတိရှ်အစိုးရကသုံးသပ်တာပါမြန်မာနိုင်ငံရဲ့ရခိုင်ပြည်ပိုင်းချင်းနေဟာဂျန်နိုဆိုက်မျိုးလုံးတက်ဖြတ်မှုကျူးလွန်လာရောက်တဲ့အနေအထားတိမြင်လာရတဲ့အတွက်စုံစမ်းအရေးယူကင်တွယ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်မစ်ရန်ဟီလီကတိုက်တွန်းပါတယ်။ဒါအပြင်တချိန်ကရိုဟင်ဂျာတွေနေထိုင်နေရတချို့မှာမြန်မာစစ်တပ်အခြေစိုက်စခန်းတွေဆောက်နေတယ်လို့လည်းဆက်ဆွဲပါတယ်။ရိုဟင်ဂျာမွတ်စလင်တွေလူမျိုးလုံးတက်ဖြတ်မှုအဆင့်ထိကျူးလွန်နေဆိုတဲ့တက်တေကန်ထောက်ထားရရအောင်စူးစမ်းဖို့ကုလသမဂ္ဂရဲ့လူမျိုးလုံးတက်ဖြတ်မှုဟန်တိုင်းဆိုင်အထူးအကြံပေးပုဂ္ဂိုလ်ကစီစဉ်နေပါတယ်။ကမ္ဘာလည်းနဲ့ပိုင်ဆိုင်မှုစောင့်ကြည့်တဲ့ Global Firepower အဖွဲ့ရဲ့2019အခုအတွက်အညွှန်းကိမ့်မှာအင်အားအများဆုံးက American ပြည်အောင်စုပြီးဒုတိယက Russia တတိယတရုတ်နဲ့သရုတ်ထကအိန္ဒိယလို့ဖြစ်ပါတယ်။ Bangladesh နဲ့မြန်မာအိန္ဒိယနှစ်နိုင်ငံကြား Ranger အရေးနဲ့ပတ်သက်ပြီးဆက်ဆံရေးတွေတင်းမာနေချိန်မှာစင်ယာပိုင်ဆိုင်မှုကမြန်မာဘက်ကချင်လူရေ52တန်းရှိတဲ့မြန်မာကတတား5သိန်းကျော်ရှိနေတယ်လို့ဘင်္ဂလားလူရေ163တန်းရှိတဲ့ဘင်္ဂလားဒေ့ရှ်ကတတားအရေအတွက်2သိန်း2000ကျော်ပဲရှိတယ်လို့ပြောပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာပါအခုနှစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မုံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်။ညနေပဲ6နာရီခွဲနေခွန်တိုင်းဒီအစီအစဉ်ကိုတိုင်းလိုမီတာ16 19နဲ့25တို့ကနေဖိုင်းယူနားဆင်နေကြပါတယ်။ VOU နားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်ကတောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်စတမိုးဝီပါ
This program has come to you from the Voice of America, Washington.